ဟုတ်ကဲ့ပါခင်ဗျာ2012ခုနှစ်မြေမြုံပိုင်းလေးလာစောင့်ကြည့်ရေးအဖွဲ့အစည်းအင်္ဂါစာရမြန်မာနိုင်ငံရဲ့ဒေတာ48ခုဟာမြေမြုံပိုင်းအနေနဲ့ရှိနေတယ်လို့မြေမြုံပိုင်းတာစီရဲ့နိုင်ငံတကာအဖွဲ့ ICBL ကပြောလိုက်ပါတယ်ဒီကနေ့အင်္ဂါနေ့ရန်ကုန်မြို့မှာထုတ်ပြန်ခဲ့တဲ့အစည်းအင်္ဂါစာထုတ်ပြန်ပွဲမှာ ICBL သုတေသနမှူးမစ္စတာယာရှိုမိုဆာကအခုလိုပြောခဲ့ပါတယ
် 47 townships in this country have mine pollution these 47 townships are in Kayin, Kaya, Kachin, Mon, Rakhine, Kishan states as well as Pago and Taninterry regions
မြမပီရဲ့မြို့နယ်မြမပီရဲ့48မြို့နယ်မှာမြေမြုံပိုင်းအနေနဲ့ရှိနေပါတယ်ကရင်ကရကရင်ချင်းပဲခူးတိုင်းချင်းပြည်နယ်စကိုင်းတိုင်းတို့မှာဖြစ်ပါတယ်ချင်းနယ်စကိုင်းတို့မှာတော့မြေမြုံပိုင်းအနေနဲ့ရှိတယ်မရှိဘူးဆိုတာကတော့စဉ်းစားစရာပါပဲ48မြို့နယ်ထဲမှာ10မြို့နယ်ကတော့မြေမြုံပိုင်းအနေနဲ့ရှိနေပါတယ
်မြေမြုံပိုင်းနဲ့ရှင်းလင်းရေးအတွက်ညွန့်ကြားမှုပေးနိုင်တဲ့အုပ်ချုပ်ရေးအဖွဲ့ကနေအဓိကစတင်ဆောင်ရမှာဖြစ်ပြီးတမတော်နဲ့တိုင်းသာနဲ့နိုင်ငံတွေအကြားကတင်းမာမှုတွေမလျော့ပါသေးတာကြောင့်မြေမြုံပိုင်းပပျောက်ရေးကိစ္စကိုမြန်မာနိုင်ငံမှာတွင်တွင်ကြဲကြဲလုပ်လို့မရဘူးလို့သူကပြောပါတယ်ICBL အဖွဲ့အနေနဲ့ကတော့မြန်မာနိုင်ငံမှာမြေမြုံပိုင်းပပျောက်ရေးအတွက်တွန်းအားပေးအရှိန်မြင့်လှုပ်ဆောင်တော့မှဖြစ်တယ်လို့ရန်ကုန်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ ICBL ကပြောပါတယ်။မြန်မာနိုင်ငံမှာမြေမြုံပိုင်းတွေကိုစက်မသုံးမှုအတွက်အစိုးရအဖွဲ့အစည်းတွေအပြင်တိုင်းဒေသနဲ့ကိုင်အဖွဲ့အစည်းတွေကလည်း ICBL အဖွဲ့ကဆွေးနွေးမှုတွေလုပ်နေတယ်လို့ဆိုပါတယ်။တိုင်းဒေသနဲ့ကိုင်တွေနဲ့အစိုးရအကြပြည်လည်မှုတွေမြန်မြန်ရလီမြန်မာနိုင်ငံမှာမြေမြုံပိုင်းရှင်းလင်းရေးကိုမြန်မြန်လုပ်နိုင်လေဖြစ်တယ်လို့လည်းပြောခဲ့ပါသေးတယ်။ငင်းရဲရောင်အစိုးရကဆောင်ရွက်နေတဲ့အချိန်ထဲမှာပဲမြေမြုံပိုင်းမသုံးဆွဲရေးကိစ္စတွေကိုလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ညှိတင်တယ်လို့ ICBL အဖွဲ့ကအကြံပေးပါတယ်။မြေမြုံပိုင်းရဲ့အကျိုးဆက်တွေကလူသားတွေအားလုံးခံရတာမို့ဒီကိစ္စကိုအယုံဆိုင်ဖို့လွယ်လို့လေမစ္စတာမိုဆာကပြောပါတယ
် I help create a positive environment for the talks until the trust is built between the parties a landmine ban probably will not happen but they can
သူတို့ကြမှာပြည်လည်မှုရရင်လုပ်ငန်းတွေဆက်လုပ်လို့ရမယ်ပြောချင်တာကတော့ငြိမ်းချမ်းမှုအတွက်စကားပြောနေတဲ့အချိန်မှာလက်နက်ကိုင်တွေနဲ့ဆိုရကြမှာမိုင်းကိစ္စတွေထည့်သွင်းပြောကြားဖို့ဖြစ်ပါတယ်။ဒါကြောင့်အစိုးရနဲ့လက်နက်ကိုင်တွေကြမှာညှိနှိုင်းဆွေးနွေးဒီချက်ကိုထည့်သွင်းညှိနှိုင်းတင်တယ်လို့ကျွန်တော်ယူဆပါတယ်
။ကမ္ဘာနိုင်ငံစုစုပေါင်း80ရာခိုင်နှုန်းလောက်ကမြေမြုံပိုင်းတာစီရဲ့သဘောတူစာချုပ်မှာလက်မှတ်ရေးထိုးထားပေမဲ့မြန်မာနိုင်ငံကတော့အခုထိလက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူး။ဒီကိစ္စအတွက်အစိုးရကစဉ်းစားနေတယ်လို့ဆိုပါတယ်။မကြာခင်အနာဂတ်မှာတော့မြန်မာနိုင်ငံအနေနဲ့မြေမြုံပိုင်းပပျောက်ရေးတွေကိုဆောင်ရွက်လာနိုင်မယ်လို့ ICBL အဖွဲ့ကမျှော်လင့်ပါတယ်။မြန်မာနိုင်ငံကမြေမြုံပိုင်းပပျောက်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာမှာအကူအညီတောင်းတာတွေရှိတာမို့မြေမြုံပိုင်းတာစီစာချုပ်မှာလက်မှတ်ရေးထိုးဖို့လိုနေပြီလို့လည်း ICBL ကသုတေသနတာဝန်ငယ်မစ္စတာယက်ရှီယိုမိုဆာကပြောပါတယ်။မြန်မာနိုင်ငံမှာမြေမြုံပိုင်းကူညီရှင်းပေးဖို့သမ္မတဦးသိန်းစိန်က2012ခုနှစ်နစ်စမ်းပိုင်းမှာ EU ဥရောပသမဂ္ဂအဖွဲ့တွေကိုအကူအညီတောင်းထားတယ်လို့အမေရိကန်နိုင်ငံကလည်းမြန်မာနိုင်ငံရဲ့မြေမြုံပိုင်းတွေကိုကူညီရှာဖွေရှင်းလင်းပေးဖို့သဘောတူထားတယ်လို့မစ္စတာယက်ရှီယိုမိုဆာကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားတော့ပါတယ်။ICBL အဖွဲ့ကကမ္ဘာတဝန်းမြေမြုံပိုင်းနဲ့စင်ကဲဘုံတွေတုံးဆွဲမှုပပျောက်ရေးတွေဆောင်ရွက်မှုတွေကြောင့်1998ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုကိုပူးတွဲရရှိတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ။